မလရှင်းနေမှာခြောက်ရောက်တဲ့နိုင်ငံတကာအမျိုးသမီးများနေအထိမ်းမှအဖြစ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကကမ္ဘာတဝန်းကအမျိုးသမီးအရေးလှုပ်ရှားသူ၉ဦးကို Women of Courage အမျိုးသမီးတက်တီဆုချီးမြှင့်ခဲ့ပါတယ်။ဆုချီးမြှင့်ပွဲမှာအမျိုးသမီးတို့ရဲ့တက်တီနဲ့ပတ်သက်ပြီးတော့မြန်မာအမျိုးသမီးတွေကိုထည့်သွင်းချီးကျူးသွားပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့။အမေရိကန်ပြည်ထောင်စုကနိုင်ငံတကာအမျိုးသမီးများနေမှာကမ္ဘာတဝန်းအမျိုးသမီးများအခွင့်အရေးကိုသတိရှိရှိနဲ့စွမ်းဆောင်ပေးခဲ့ကြတဲ့ဆုရှင်အမျိုးသမီး၉ဦးကို Women of Courage မျိုးသမီးသတိရှင်ဆုကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနမှကျင်းပခဲ့တဲ့ဆုချီးမြှင့်ပွဲမှာအမေရိကန်သမ္မတကတော့ Michelle Obama လည်းတက်ရောက်ခဲ့ပါတယ်။သူကမျိုးသမီးရေးလှူရှားဆောင်ရွက်သူသတိရှင်၉ဦးကိုအခုလိုဆုချီးမြှင့်တာဟာကြံတကဘာလုံးရှိအမျိုးသမီးတွေကိုလည်းနိုးကြမှုရရှိစေဖို့ရည်ရွယ်တယ်လို့ခုလိုပြောပါတယ
် That this is not simply an honor bestowed upon a few but a call for all of us to open our eyes
ဒီစုဟာအမျိုးသမီးအနည်းငယ်ကိုသာဂုဏ်ပြုတာမဟုတ်ပါဘူးဒီစုဟာအမျိုးသမီးတွေအားလုံးစည်းလုံးကြပြီးတော့ဘေးပတ်ဝန်းကျင်မှာဖြစ်နေတဲ့မတရားမှုတွေပေါ်မှာမျက်စိဖွင့်ထားကြဖို့လှုံ့ဆော်မှုပါပဲကျမတို့နှလုံးသားတွေထဲမှာဘလို့တက်တီတွေရှိနေကြလဲဆိုတာစမ်းစစ်ကြဖို့ပါနိုင်စင်ညံပန်းမှုလူနည်းစုခွဲခြားမှုအကြောင်းတင်ပြခဲ့တဲ့သတင်းတောက်ဖိနှိပ်မှုကိုအင်တာနက် Twitter ကတဆင့်တင်ပြခဲ့တဲ့ကြပြဆရာမတားအသက်ခံရလို့ရတဲ့ပူဆွေးမှုကိုအခြေခံပြီးတော့နိုင်ငံတော်အပြောင်းလဲဖော်ဆောင်ဖို့လှုံ့ဆော်ခဲ့တဲ့မိခင်ဒီအမျိုးသမီးတွေရဲ့စိတ်ဓာတ်ခွန်အားကိုကျမတို့ဒီကနေ့မြင်တွေ့ခဲ့ရတာပါ
အမျိုးသမီးသတ္တိရှင်ကိုဦးတို့ကတော့အာဖဂန်နစ္စတန်ကလမ်းမဆက်သွေးစောင့်ကြည့်တပ်ဖွဲ့မှပထမဦးဆုံးအမျိုးသမီးဒုဗိုလ်ဖြစ်တဲ့မလလာမဟာဒူရီတရုတ်နိုင်ငံမှာတိဘက်လူမျိုးတွေအပေါ်လူခွင်းချိုးဖောက်မှုတွေကြောင့်လူသစ်ထင်ရှားထုတ်ဖော်ပြောကြားခဲ့သူအထင်ကြီးတိဘက်ဆိုင်းဆရာမဒက်စရင်ဝူဇာဟွန်ဒရစ်ကမြို့သားရင်ကြားစီရေးအတွက်ဆောင်ရွက်ခဲ့သူဂျူလီယက်တာကက်စတလာနိုမြို့သမီးများပေါ်အကြမ်းဖက်မှုကိုကန့်ကွက်လှုပ်ရှားခဲ့လို့၁၈ကြိမ်တိုင်အောင်ဖမ်းခံခဲ့ရတဲ့နိုင်ဂျီးရီးယားလူခွင်းလှုပ်ရှားသူဂျိုဆဖင်းအိုဒူမာကင်ရုရှားကမူရည်ဆေးမှန်းကိုရောင်းဝယ်မှုနဲ့သတင်းတောက်တွေအသက်ခံရမှုအဆရှိတဲ့အန်ဒီယားရှိတဲ့သတင်းတွေကိုထောက်လှမ်းတင်ပြခဲ့သူရုရှားသတင်းတောက်အလီနာမလာရှနာဆိုမာလီယာကတနက်ကိုချကလောင်ကိုကိုင်းဆိုတဲ့ဆောင်ဘုတ်ကိုလက်ကင်ပြီးညင်းချမ်းရေးလှုပ်ရှားသူဖာတွန်းအဒနန်ဆီးရီးယားတိုက်ခိုက်အမျိုးသမီးကောင်းဆောင်ရာဇန်ဇေဒိုနာနဲ့ဗီယက်နမ်မှာကွန်မြူနတီပါတီကိုတတိရှိရှိဝေဖန်ရေးသားခဲ့သူဘလော့ဂါတာဖုန်တာနဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနယူးဒယ်လီမှာအရေးရဆက်ဆက်အထမပြုခြင်းအသက်ခံခဲ့ရသူနဘာရတို့ပဲဖြစ်ကြပါလေခုလိုဆုရှင်အမျိုးသမီးတွေရဲ့တတ်တီကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကချီးကျူးရာမှာမြန်မာအမျိုးသမီးတွေရဲ့တတ်တီကိုလည်းမိမောင်းထုတ်ပြသွားပါလေ
Courage that I saw years ago in Aung San Suu Kyi when I met her in her home when she was confined in Burma
မျိုးမျိုးတွေရဲ့တတ်တီအကြောင်းပြောရမယ်ဆိုရင်မြန်မာနိုင်ငံမှာကျွန်တော်ရောက်ရှိစဉ်ကတွေ့ဆုံခဲ့တဲ့ထိုစဉ်ကနေအင်ကျဲကျုပ်ကြားခံနေရတဲ့ဒေါန်ဆန်းစုကြည်ရဲ့တတ်တီဒါအပြင်ကျွန်တော်နိုင်ငံခြားရေးဝန်ကြီးယာရုလက်ခံပြီးတတိယနေ့မှာတွေ့ဆုံခဲ့သူတွေထဲမှာပါဝင်တဲ့မြန်မာအမျိုးသမီး၄ဦးရဲ့တတ်တီအဲ့ဒီအထက်ကအမျိုးသမီး၂ဦးဟာနိုင်ငံရေးအကျဉ်းသားတွေဖြစ်ခဲ့ကြပြီးအခုဆိုရင်တစ်ချိန်ကသူတို့ကိုအကျဉ်းချခဲ့တဲ့နိုင်ငံအကျိုးအတွက်တည်ဖို့ပေးနေကြပါပြီ
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီမေကိုမှာထည့်သွင်းပြောကြားသွားတဲ့မြန်မာအမျိုးသမီးတွေကတော့ဖေဖော်ဝါရီလကမြန်မာအမျိုးသမီးများခေါင်းဆောင်မှုလေးလာရေးကိုယ်စားလှယ်အဖွဲ့ဝင်တွေဖြစ်ကြပါတယ်။သူတို့လေးဦးကတော့အဖွဲ့ခေါင်းဆောင်မတ်စင်မောင်အောင် IRC နိုင်ငံတကာကယ်ဆယ်ရေးကော်မတီကမနီလာဦး Triangle Women Support အဖွဲ့ပူးတွဲမှတည်သူမခင်လေးခေါ်မခင်တမင်းနဲ့ပန္တိတာဖွံ့ဖြိုးရေးအဖွဲ့ကိုပူးတွဲမှတည်သူမရွှန်းလက်ဆွေရီတို့ပဲဖြစ်ကြပါတယ်။အဲ့ဒီလေးဦးနဲ့မဇင်မာအောင်နဲ့မခင်လေးမြင့်တို့ကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးပြောခဲ့သလိုနိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်ကြပါတယ်။မဇင်မာအောင်ဟာမနှစ်ကနိုင်ငံခြားရေးဌာနကချီးမြှင့်တဲ့မြို့သမီးသတ္တိရှင်စုကိုချီးမြှင့်ခြင်းခံရသူဖြစ်ပြီးလက်ရှိမှာရန်ကုန်မှာနိုင်ငံရေးသိပ္ပံကျောင်းကိုနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့အတူဖွင့်လှစ်ပြီးမြို့သမီးရေးဆောင်ရွက်နေသူပဲဖြစ်ပါတယ်။2009ခုတည်းကစတင်ချီးမြှင့်ခဲ့တဲ့ဒီစုကိုဒီနှစ်မှာတော့ဆုရှင်၉ဦးနဲ့စုပေးပွဲကိုမတက်ရောက်နိုင်ကြသူတွေရှိပါတယ်။တူကတော့တရုတ်အာဏာပိုင်တွေကနိုင်ငံကုလက်မှတ်ထုတ်မပေးဘဲနေအိမ်ကျဲကျုပ်ချထားခြင်းခံနေရတဲ့တိဘက်ကဆရင်ဝူဆာဖြစ်ပြီးနောက်တူကတော့ထောင်တန်းဆယ်နှစ်ကြာခံနေရတဲ့ဗီယက်နမ်ကဘလော့ဂါတာဖုန်တန်းနဲ့အထမပြုကျင့်ပြီးအသက်ခံခဲ့ရတဲ့23နှစ်အရွယ်အိန္ဒိယသူနဘာယာတို့ပဲဖြစ်ကြပါတယ်။ကွယ်လွန်သူနဘာယာအတွက်ကတော့စုချီးမြှင့်ပွဲမှာ တမနစ်ငြိမ်သက်ကာရဝပြုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဆုရှင်တွေဆောင်ရွက်ခဲ့ကြတဲ့အရေးဟာလူတိုင်းရဲ့အရေးဖြစ်တယ်လို့ခုလိုပြောပါတယ
်။ Their cause is our cause. Women's issues, as we know, are more than just women's issues.
သူတို့တို့ရဲ့အရေးဟာကျွန်တော်တို့ရဲ့အရေးပါမျိုးသမီးတွေအရေးကိစ္စဟာမျိုးသမီးတွေနဲ့သာဆိုင်တာမဟုတ်ပါဘူးမိသားစုအရေးစီးပွားရေးလုံခြုံရေးတရားမျှတရေးစသဖြင့်ပါဝင်ပြီးအမျိုးသားရောအမျိုးသမီးရောယောက်ျားလေးမိန်းကလေးလွတ်လပ်တဲ့နိုင်ငံတွေဖိနှိပ်ချုပ်ချယ်ခံရတဲ့နိုင်ငံတွေအားလုံးနဲ့သက်ဆိုင်ပါတယ
်ဆုပေးပွဲမှာဆုရှင်တွေကိုစားကျေးဇူးတင်စကားပြောကြားခဲ့သူကတော့ဆိုမာလီကမျိုးသမီးရေးလှူရှားသူဖာတွန်းအတ်နာပဲဖြစ်ပါတယ်သူကမျိုးသမီးတွေဆိတ်ဆိတ်ငြိမ်းတဲ့ဘဝကနေပြောင်းလဲဖို့လိုတယ်လို့ပြောခဲ့ပါတယ်။မျိုးသမီးတတိဆုရှင်တွေစီးရင်မှာကနဦးက10ဦးရှိခဲ့ပေမဲ့လို့လေအီဂျစ်နိုင်ငံကဆာမီရာအီဘရာဟမ်ကတော့လူမျိုးရေးဆန့်ကျင်တဲ့ပြောဆိုမှုတွေရေးသားတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်မှုကြောင့်စုံစမ်းစစ်ဆေးနေစဉ်ဆုရှင်စီးရင်ကနေခိတ္တပယ်ဖျက်ခြင်းခံထားရတယ်လို့အမေရိကန်နိုင်ငံသားဌာနကထုတ်ဖော်ကြေညာခဲ့ပါတယ်ရှင်။